တောင်ထိုးပင်လယ်မှာတရုတ်ကလက်နက်သစ်တွေချထားတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲတောင်ထိုးပင်လယ်တွင်စီးရဲတည်ဆောက်မှုနဲ့ပတ်သက်ပြီးအကျိုးဆက်တွေဖြစ်လာလိမ့်မယ်လို့အမေရိကန်ကတရုတ်ကိုသတိပေးလိုက်ပါတယ်။ဒါ့အပြင်ပိုင်ဆိုင်မှုညှင်းပွားနေတဲ့ရေပြင်နယ်နိမိတ်တွေမှာကင်းလှည့်တဲ့နှုံးနဲ့အကျဉ်းရေတွက်ကိုလည်းသမ္မတဆရာမဆိုးရွားကတိုးမြင့်လှုပ်ဆောင်နေပါတယ်။ဒါဟာလွတ်လပ်ပြီးဖွင့်ထားတဲ့အင်ဒိုပစိဖိတ်မဟာဒီပါဆိုတဲ့အာရှဆိုင်ရာမူဝါဒအရလှုပ်ဆောင်တာဖြစ်ပြီးသူတို့ပိုင်ဆိုင်တဲ့ရေပြင်နယ်နိမိတ်ဆိုပြီးနိုင်ငံတွေကအလွန်အကျွံပြောတာကိုကန့်ကွက်တဲ့သဘောပြတာဖြစ်တယ်လို့အမေရိကန်ဆိုးရွားကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုတရုတ်နဲ့တိုက်ရိုက်ပြောထားပါတယ်။တိတ်မကြခင်ကာလနဲ့ရေရှည်မှာအကျိုးဆက်တွေရှိလာပါလိမ့်မယ်ဆိုပြီးအင်ဂျီရောပြောခွင့်ရဆာရာဟတ်ကဗီဆန်ဒါစ်က VO ရဲ့မိကုံးကိုဖြေထားပါတယ်။တောင်ထိုးပင်လယ်တွေကပိုင်ဆိုင်မှုငင်းပွားနေတဲ့စပရလီကျိုးစုတွေမှာသင်္ဘောဖြတ်ခရုဒုံးကြီးတွေနဲ့ရေပြင်ကဝေရင်ပြစ်ဒုံးကြီးတွေကိုတရုတ်ကချထားတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအင်ဂျီရောပြောခွင့်ရကလည်းပြောတာပါ။ဒုံးကြီးတွေချထားတာဟာ CA တိဆောက်တာနဲ့ဘာမှမဆိုင်ဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချုံငင်းကတောက်ကြနေမှာငင်းဆိုပါတယ်။